ဤကဓတမနိဓမ္မဒေသနာတနေ့ပြီတနေ့နဲ့ဆယ်ရက်ဝိပဿနာတရားပတ်ရဲ့အဆုံးသတ်ပိုင်းကိုရောက်ရှိလာပါပြီ။ဒီတရားလုံကစလုပ်တဲ့အခါတုန်းကယောဂီတို့ဟာဒီတရားနည်းမှာမိမိတို့ရဲ့အသက်နဲ့ခန္ဓာကိုအနှင်းခဲ့ကြပါတယ်။ဒါဟာလေဒီတရားကိုစမ်းသပ်ကြည့်ဖို့ရာဆယ်ရက်သာပဲအနှင်းကြခြင်းဖြစ်ပါတယ်။အခုတော့ဆယ်ရက်ကုန်ဆုံးသွားပြီဆိုတော့ယောဂီတို့ဟာဒီဂတိအချုပ်နှောင်ကလွတ်ကင်းကြပါပြီတရားဓမ္မဆိုတာမျိုးဟာတတ္တဝါတွေကိုဘယ်တော့မှအချုပ်နှောင်မဖြစ်စေရပါဘူးအိမ်ပြန်ရောက်သွားတဲ့အခါကျတော့ယောဂီတို့ကဒီမှာနာယူခဲ့တာတွေကျင့်သုံးခဲ့တာတွေကိုအေးအေးဆေးဆေးပြန်ပြီးသုံးစကြည့်တဲ့အခါမှာဒီကျင့်ခဲ့တဲ့တရားတွေဟာစီလျော်ပါတယ်တင့်တင့်လျှောက်ပတ်ပါတယ်ကျင့်ဖို့ရလဲလွယ်ကူပါတယ်ဖြစ်နိုင်ပါတယ်ဆိုမှလက်ခံကြပါလိမ့်မယ်ဒါဒီမကသေးပါဘူးဒီပြင်အတိုင်းအထွာလဲရှိပါသေးတယ်ဒီကျင့်စဉ်ဟာယောဂီအတွက်တကယ်ကိုအကျိုးကျေးဇူးရှိရလားဆိုတာပါပဲတကယ်လဲအကျိုးကျေးဇူးရှိမှသာလက်ခံသင့်ပါတယ်ဒါဒီမကသေးပါဘူးလက်ခံလိုက်ခြင်းအပြင်ယောဂီဟာတခြားပုဂ္ဂိုလ်သတ္တဝါတွေကိုဘေးအန္တရာယ်ဖြစ်စေနိုင်ပါသလားအကျိုးရုပ်စေမှာလားအကျိုးကျေးဇူးဖြစ်စေမှာလားဆိုတာလည်းဖြစ်ပါတယ်တခြားပုဂ္ဂိုလ်သတ္တဝါတွေအကျိုးကျေးဇူးရှိပါမယ်ဆိုရင်တော့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်မှရင်လက်ခံနိုင်ဖို့ပါပဲဒီတရားကိုဆယ်ရက်တိုင်တိုင်ကိုတွေ့ကျင့်သုံးကြပြီးပြီဆိုတော့အုံနောက်အသိဉာဏ်နဲ့သာလက်ခံတာဆိုရင်တော့တကယ်အကျိုးကျေးဇူးတွေကိုခံစားရမှာမဟုတ်ပါဘူးဆိုတာကိုသိကြပြီးပြီဖြစ်ပါတယ်ဘာဝနာမယအသိဉာဏ်နဲ့လက်ခံရမှာဖြစ်ပါတယ်တရားကိုကိုယ်တိုင်ကျင့်ကြရမှာဖြစ်ပါတယ်ယောဂီတို့ဟာဒီတရားကိုကိုယ်တိုင်လက်တွေ့ကျင့်ပါမယ်လို့ဆုံးဖြတ်ချက်ချပြီးကျင့်ကြရမှာဖြစ်ပါတယ်သူများခိုင်းလို့လုပ်ရတာမျိုးမဟုတ်ဘဲကိုယ်သဘောအရတရားကိုလက်ခံပြီးတော့မှမိမိကိုယ်နဲ့အဆက်ကိုအဆက်ထက်ဆုံးအနှင်းကြရပါလိမ့်မယ်ဒီလိုနားလည်မှုနဲ့အနှင်းပြီးရင်အသက်ထက်ဆုံးပဲတရားနဲ့ရှင်ပြီးတော့နေကြရပါလိမ့်မယ်တရားကိုကိုတွေ့ငါတွေ့လုတ်ကင်ပါမှအကျိုးကျေးဇူးတွေကိုခံစားရမှာဖြစ်ပါလေဆယ်ရက်တရားပဝင်တော့ယောဂီတို့ဟာတရားရဲ့လက်တွေ့လုပ်ငန်းကိုမနေ့၄နာရီ၄နာရီခွဲကနေည၉နာရီ၉နာရီခွဲအထိကျင့်သုံးကြရပါတယ်ညပိုင်းမှာတရားဟောစဉ်ကတော့လုပ်ငန်းနဲ့ပတ်သက်လို့မရှင်းလင်းတာတွေရှိရင်ရှင်းလင်းသွားအောင်လို့ဖြစ်ပါတယ်ဟောစဉ်တွေထဲမှာလည်းလက်တွေ့လုပ်ငန်းပฏิပတ်တိအကြောင်းများတာမဟုတ်တရားနဲ့ပတ်သက်တဲ့အချက်အလက်ပရိယတ်တိတွေလည်းနည်းနည်းပါပါတယ်တချို့အချက်တွေကိုတော့ယောဂီတို့ကကြိုက်ချင်မှကြိုက်ပါလိမ့်မယ်လက်ခံခြင်းမှလည်းလက်ခံကြမှာဖြစ်ပါတယ်ဒါဟာတို့ရဲ့ယုံကြည်ချက်တို့ရဲ့ထုံတန်းစင်လာတဲ့နယ်လည်းမကိုက်ညီဘူးလက်မခံနိုင်ဘူးလို့ဆိုရင်လည်းကိစ္စမရှိပါဘူးအဲ့ဒီအပိုင်းကိုလက်မခံပါနဲ့ခြံထားခဲ့ပြီးအချမ်းအပိုင်းတွေကိုလက်ခံကြပါအခုလက်မခံနိုင်တဲ့အပိုင်းကိုနောင်တစ်ချိန်တစ်ခါမှလက်ခံနိုင်ရင်လည်းလက်ခံနိုင်မှာပေါ့လက်တွေ့ကျင့်သုံးရမယ့်တရားကတော့ဘယ်လူပဲဖြစ်ဖြစ်ဘယ်ကိုင်းဝင်ပဲဖြစ်ဖြစ်လက်မခံနိုင်စရာမရှိပါဘူးဆိုကြပါစို့မိခင်တဦးဟာအင်မတန်အရသာရှိတဲ့နှုတ်သမင်းကိုသူ့ကလေးအတွက်ချက်ကျွေးတဲ့အခါမှာကလေးကနှုတ်သမင်းထဲမှာငယ်ကလေးအမဲကလေးပါနေလို့မစားဘူးလို့ညင်းပါတယ်ဒီတော့မိခင်ကမဟုတ်ပါဘူးဒါဟာဖာလာစေပါလို့ပြောပြီးမယ်မရပါဘူးဒီတော့မိခင်က ကဲကဲဒီခဲကလေးကိုထုတ်ပြစ်လိုက်ပါကြံတာစားပါနောက်ကြတော့သူ့အနံ့သူ့အရာသာကိုသိလာလို့စားကြည့်ရင်လဲစားတာပေါ့လို့ပြောပြပေးမယ်ကလေးအမိုက်ကလုံးဝမစားတော့ပဲအားလုံးကိုသွန်ပြစ်လိုက်တော့ဘာမှမရလိုက်တော့ပါဘူးဒီလိုပါပဲဟောစင်တရားထဲမှာလေခဲကလေးလို့ထင်တာမကြိုက်မနှစ်သက်တာဒီပါလာရင်ဒါကိုထုတ်ပြစ်လိုက်ပြီးကြံတဲ့တရားကိုတော့လက်ခံပြီးဆုံးဆောင်ကြပါလက်တွေ့တရားလုပ်ငန်းကတော့ဘာတစ်ခုကိုမှမကြိုက်เสียထုတ်ပြစ်ဖို့ရမလိုပါဘူးထုတ်ပြစ်เสียမကြိုက်เสียလည်းမပါပါဘူးပထမလက်တွေ့လုပ်ငန်းကသီလကိုစောင့်ထိန်ရမှာဖြစ်ပါတယ်ဘယ်သူကိုမှနှုတ်နဲ့ပဲဖြစ်ဖြစ်ကိုအပြုတ်မူနေပဲဖြစ်ဖြစ်အန္တရာယ်မလုပ်ဖို့ပါပဲသူတူကိုအန္တရာယ်ပြုတ်လိုက်တယ်ဆိုရင်ကိုအန္တရာယ်ပြုတ်လိုက်တာပါပဲဒါဟာသဘာဝဓမ္မပါပဲဘယ်လူမျိုးဘယ်ဘာသာဝင်ပဲဖြစ်ဖြစ်အတူတူပါပဲနောက်ဒုတိယလက်တွေ့လုပ်ငန်းကတော့သမာဓိထူထောင်ရမှာဖြစ်ပါတယ်စိတ်ကိုထိမ့်သိမ့်ပြီးကြည်ကြီးငြိမ်သက်လာအောင်ထားဖို့ပါပဲကိုယ်စိတ်ကိုကိုမထိနိုင်တဲ့သူဟာစိတ်စင်းရဲမှုကိုခံစားရပါတယ်ဒီတော့သမာဓိလုပ်ငန်းမှာဗာမျှကန့်ကွက်เสียရှိပါသလဲတတရလက်တွေ့အလုတ်ကတော့ပညာသိက္ခာကိုပွားများဖို့ရာဖြစ်ပြီးစိတ်အတွင်းမှာရှိတဲ့အကုသိုလ်တွေကိလေသာအညစ်အကြေးတွေကိုကုံစင်အောင်တန်ရှင်းစင်ကြယ်လာအောင်လုပ်ပြီးကောင်းတဲ့မုံမြတ်တဲ့မေတ္တာတို့ကရုဏာတို့ကုသိုလ်စိတ်တို့ကိုမွေးတာဟာလေအားလုံးကပဲလက်ခံနိုင်ကြမှာပါပဲဒီဓမ္မရဲ့လက်တွေ့လုပ်ငန်းကသာယောဂီတို့ကိုအကျိုးကျေးဇူးခံစား권ပေးမှာဖြစ်ပါတယ်တရားတွေဘယ်လောက်တက်သည့်နေပြီးလက်ခံနေပြီမယ်လို့တရားကိုတော့ကိုတွေ့မကျင့်သုံးဘူးဆိုရင်ဘာအကျိုးမှခံစားနိုင်မှာမဟုတ်ပါဘူးပုံမြင်ကလေးတစ်ခုရှိပါတယ်အသက်အရွယ်ကတော့ခန့်ငင်ငယ်ပဲရှိသေးတယ်လောကပညာအရေးချင်းတွေသိပ်ပြီးပြည့်စုံနေတယ်ဘွယ်တူးတွေတသီးတန်းကြီးနဲ့ပမောက္ခတူဟာသင်္ဘောနဲ့ပင်လယ်ခရီးထွက်လာပါတယ်သင်္ဘောပေါ်မှာပညာဆူလို့လုံးဝမတက်တဲ့သင်္ဘောသားအဖိုးအိုကြီးတူလဲပါလာပါတယ်အဖိုးကြီးကပါမောက္ခရှိတဲ့အခန်းကိုလာပြီးသူပြောတဲ့စာပေစကားတွေကိုနားထောင်လေးရှိပါတယ်ပါမောက္ခကိုအတော်လဲအထင်ကြီးမိပါတယ်ဒီနေ့ကြတော့ပြန်သွားကနီးမှာပါမောက္ခကအဖိုးကြီးခမညာဘူမိဘေးကြများသင်ဘူးရဲ့လားလို့မေးပါတယ်အဲ့ဒါဘာလဲဆရာကြီးအဲ့ဒါမြေကြီးနဲ့ပတ်သက်တဲ့ပညာပေါ်ဗျဩကျွန်တော်ကြောင်းလဲမနေခဲ့ဘူးပါဘူးဘာပညာမှလည်းမသိခဲ့ဘူးပါဘူးမသိပါဘူးလို့အဖိုးကြီးကပြောလိုက်တော့ပါမောက္ခကခမရညံ့တာပဲဗျာခမရရဲ့ဘဝတသက်တာမှာလေးပုံပုံရင်တပုံတော့အလကားဖြစ်သွားပြီလူဖြစ်ရှုံးတာပဲလို့ပြောလိုက်တော့အဖိုးကြီးကတော်တော်လေးပဲဝမ်းနေသွားပါတယ်ဒီလောက်ပညာရှိတဲ့ပါမောက္ခကပြောတာဟုတ်မှာပါပဲငါတော့ငါအစက်ရဲ့လေးပုံပုံတပုံဆုံးရှုံးပါပြီလို့အောက်မေ့မိပါတယ်နောက်တနေ့ကြပြန်တော့လေအဖိုးကြီးပြန်ကန်ဤကြတော့ပါမောက္ခကမေးပြန်ပါတယ်အဖိုးကြီးခင်မရအနဝဘေဒရောသင်ဘူးရဲ့လားအဲ့ဒါကရောဘာပညာပါလဲခင်ဗျာပင်လေဒီသမုတ်တရားဒီရေစီးကြောင်းတွေလှိုင်းတွေနဲ့ပတ်သက်တဲ့ပညာပေါ်ဗျာဩဒါလဲကျွန်တော်မသိခဲ့ဘူးပါဘူးစာပေဆိုလို့ဘာမှမသိခဲ့ဘူးပါဘူးမတတ်ပါဘူးလို့ပြောတော့အဖိုးကြီးခင်ဗျာအသက်တာမှာတဝက်တော့လူဖြစ်ရှုံးပြီလို့ပြောပါတယ်ဒီလိုပဲတတရနေ့ကြတော့လေအဖိုးကြီးအဖိုးကြီးခင်မဥတုပေးကြရောသင်ခဲ့ဘူးရဲ့လား အဲ့ဒါကရောဘာပညာလဲဆရာကြီးဒါကတော့ရာသီဥတုနဲ့ပတ်သက်တဲ့ပညာပေါ့ဗျမိုးလေဝသနဲ့ဆိုင်တာပေါ့ဩကျွန်တော်ပြောပြပါဘကောကျွန်တော်ဟာဘာပညာမှမတတ်ပါဘူးဒီတော့အဖိုးကြီးညံသေးကြပဲဗျာခင်မလူဖြစ်တာဟာအလကားပဲခင်မရဲ့တသက်တာလုံးမှာလေးပုံပုံရင်သုံးပုံလူဖြစ်ရှုံးပြီအလကားအချိန်ကြီးဖြုံးလိုက်တာပဲလို့ပြောပါတယ်အဖိုးကြီးခင်မအတော်ပဲဝမ်းနေသွားပြီးစိတ်မချမ်းသာဖြစ်သွားပါတယ်နောက်တနေ့ကျတော့အဖိုးကြီးရဲ့အလှဲ့ဖြစ်လာပါတယ်အဖိုးကြီးကပြာကြီးပြာရပြေးလာပြီးဘာမောက်ခဆရာကြီးဘာမောက်ခဆရာကြီးခင်မရေကူးပေကြတတ်ရဲ့လားဘာပြဘာရေးကူးပေကြလဲဆရာကြီးရေးကူးတရလားဟာကျုပ်ရေးတော့မကူးတတ်ဘူးဩဒီလိုဆိုရင်ပမောက္ခဆရာကြီးဘဝတသက်တာလုံးအာလုံးဆုံးရှုံးပါပြီလူဖြစ်ရှုံးပါပြီလို့ပြောပါတယ်သင်္ဘောကကြောက်ဆောင်ကိုတိုက်မိပြီးမြုပ်တော့မယ်ရေးကူးတတ်တဲ့လူတွေကတော့ကန်းကိုရောက်အောင်ကူးနိုင်ကြပြီလိမ့်မယ်မဟုတ်ရင်တော့ရင်းနှစ်ပြီးစေဆုံးကြရပါတော့မယ်ဟုတ်ပါတယ်လောကမှာရှိသမျှဘေးဒဏ်တွေအလုံးတက်ကျွင်းပြီမယ်ရေကူးဘေးဒဏ်မတိုက်ရင်တော့ဘာလို့ရပါမလဲရေကူးဘေးဒဏ်မှာလဲစာအုပ်တွေဖတ်ရေကူးအကြောင်းတွေပြောတာတွေဟောတာတွေကိုနားထောင်ပြီးရေကိုတော့ထိတောင်မထိဘူးဆိုရင်တော့ဘယ်နဲ့ရေကူးတတ်ပါမလဲလက်တွေ့လုပ်ငန်းကိုလုပ်တာမှမဟုတ်ဘဲကိုစိရဲ့ဒုက္ခတွေအတိဖြစ်နေတဲ့တန်တရာပင်လေကြီးကိုကူးနိုင်ပြီးနိဗ္ဗာန်တည်းဟုသောဟိုမှာပဲကန်းကိုရောက်နိုင်မှသာစိရဲ့ဒုက္ခတွေအလုံးကလွတ်မြောက်နိုင်မှာဖြစ်ပါတယ်ဓမ္မရဲ့လက်တွေ့လုပ်ငန်းဟာရေကူးပေတာဖြစ်ပါတယ်အခုလိုဆယ်ရက်တရားပတ်တွေလားထိုင်ကြတဲ့ယောဂီတွေဟာတရားရဲ့လက်တွေ့လုပ်ငန်းကိုလာပြီးကျင့်ကြတာဖြစ်ပါတယ်ဆယ်ရက်နဲ့တော့သိပ်ပြီးတရားမထိုင်နိုင်မကျင့်နိုင်ကြသေးပါဘူးပေါ့ဒါပေမဲ့လည်းအင်မတန်ရှည်လျားတဲ့တရားလမ်းစဉ်ကြီးပေါ်မှာယောဂီတို့ဟာခြေလှမ်းကလေးတလှမ်းတော့လှမ်းခဲ့ကြပါပြီယောဂီတို့ကျင့်ခဲ့တဲ့ဟာကိုတံပိုးချပြီးပြောနေတာမဟုတ်ပါဘူးယောဂီတို့ဟာမှန်ကန်တဲ့လမ်းစဉ်မှာမှန်ကန်တဲ့ဘက်ကိုအင်မတန်တံပိုးရှိလာတဲ့မှန်ကန်တဲ့ခြေလှမ်းကိုလှမ်းပြကြပါပြီနောက်ပြီးတော့တလှမ်းပြီးတလှမ်းတလှမ်းပြီးတလှမ်းနဲ့လမ်းစဉ်ကိုလျှောက်ပြီးဒုက္ခတွေချုပ်ငင်းရာဖြစ်တဲ့ပန်းတိုင်ကိုရောက်ကြရမှာမလွဲပါဘူးဒါဟာဘာနဲ့တူတယ်လဲဆိုရင်အင်မတန်မြေဩဇာကောင်းတဲ့မြေထဲမှာအင်မတန်ကောင်းတဲ့မျိုးစည်ကိုချလိုက်ပြီးပြိုးလိုက်သလိုပါပဲပေါက်လာတဲ့ပင်ပြိုကလေးကိုအင်မတန်ဂရုစိုက်ပြီးကြည့်ရှုပေးဖို့လိုပါတယ်တတ်ကျွင်းတဲ့ဘဟုတုတနဲ့ပြည့်စုံတဲ့ဥယျင်မှုဆိုရင်ဖြင့်ပင်ပြိုကလေးတွေကိုအထုဂရုစိုက်ပြီးပြိုးထောင်ပေးပါတယ်နွားလာပြီးစားမသွားအောင်လို့လဲခြံကပ်ပေးထားရပါတယ်တင့်တော်တဲ့အချိန်မှာတင့်တော်သလိုရေလောင်းပေးရနေရောင်ပေးရအရေးရအောင်လုပ်ပေးရပါတယ်ဒီလိုပြုစုပေးတော့ပင်ပြိုကလေးကနေပြီးပင်စည်ကြီးတုတ်တုတ်ခိုင်ခိုင်နဲ့အမြင့်တွေနဲ့နဲ့နဲ့တစ်ပင်ကြီးဖြစ်လာတော့ပြုစုပေးနေဖို့မလိုတော့ပါဘူးသူကတော့ပြန်ပြီးသူထွက်သမျှတွေကိုပြေးပါတော့တယ်အလားတူပါပဲဓမ္မပင်ပြိုကလေးကိုအခုတော့ကြည့်စုပေးရဖို့ဂရုစိုက်ပြီးပြိုးထောင်ပေးဖို့အထူးလိုနေပါတယ်ကြီးထွက်လာပြီးအပင်ကြီးဖြစ်လာတော့ပြိုးထောင်ပေးဖို့မလိုတော့ပဲတသက်တာမှာမခံစားရဘူးတဲ့အရေးအာဝါသကိုခုံလုံရပါလိမ့်မယ်တက်လက်တာမှာမစားရဘူးသေးတဲ့အစည်းတွေကိုလည်းစားရပါလိမ့်မယ်။မကုံမခန့်ပေးလို့သာနေပါလိမ့်မယ်။ အခုအချိန်မှာတော့ပြုစုပြောထောင်ပေးဖို့အထူးလိုနေပါတယ်။နွားလာမစားနိုင်အောင်လို့ဆိုတော့ဘယ်နွားကလာစားမှာပါလဲ။အင်းပြန်ရောက်သွားတဲ့အခါကျတော့ဆွေမျိုးစားခြင်းဒီမိတ်ဆွေကြီးကသိကျင်ကြလို့မေးကြညံ့ကြပါလိမ့်မယ်။ဘာဒီလုပ်ခဲ့သတို့ဘယ်လိုဟာလဲလို့မေးတဲ့အခါယောဂီတို့ကဘာဒီကျင့်ခဲ့တယ်ဘာဒီသင်ကြားခဲ့တယ်လို့ပြောပြတော့မေးတဲ့ပုဂ္ဂိုလ်ကတရားကိုစည်စည်ချာချာနားမလည်တော့ဒါဟာဖြင့်တို့ရဲ့ကျင့်စဉ်လည်းမဟုတ်ပါလားတို့ရဲ့ကျင့်နေကြတရားလည်းမဟုတ်ပါလားဒါဟာတို့ရဲ့ဂိုင်းတွေကမှမဟုတ်ပဲအဲ့ဒီကျင့်စဉ်ဟာကျင့်ဖို့မကောင်းဘူးလို့ပြောလိုက်တော့ယောဂီကစိတ်ထဲမှာစနှောင့်စနှင်းရှုပ်ထွေးသွားပြီတရားကိုဆက်လက်ပြီးမကျင့်တော့ပဲလက်လွတ်လိုက်ရင်တော့ဓမ္မပင်ပြိုကလေးကိုနွားလာစားသွားတာပါပဲဒီတော့ဘယ်လိုခြံကာပေးထားရပါမလဲတတိသမာဓိပညာခြံစည်းရိုးကာထပေးရမှာဖြစ်ပါတယ်ဓမ္မပင်ပြိုကလေးကိုသီလသမာဓိပညာတည်းစောင့်ထိန်ထားပြီးပွားများပြီးကာကွယ်စောင့်ရှောက်ပေးရမှာဖြစ်ပါတယ်သီလသမာဓိပညာကိုဘယ်သူကကန့်ကွက်နိုင်ပါမလဲပြီးတော့ဒီခြံစည်းရိုးအတွင်းမှာမုံမြတ်တဲ့မေတ္တာကရုဏာတွေကိုပွားပေးရမှာဘယ်သူကကန့်ကွက်เสียရှိပါသလဲသီလသမာဓိပညာကိုပဲကျင့်ပြီးကြည့်ပြင်အလုပ်တွေမလုပ်ဘူးဆိုရင်ပင်ပြိုကလေးကိုခြံကာပေးထားပြီးဖြစ်လို့လုံချုံနေပါပြီ။နောက်လေမနေ့တကြိမ်ညနေတကြိမ်တနေ့နှစ်ကြိမ်ရေလောင်းပေးဖို့လိုသလိုမနေ့တနာရီညနေတနာရီတရားထိုင်ပေးဖို့လိုပါတယ်။တနေ့နှစ်နာရီကြောင်ထိုင်ဖို့ဆိုရင်စိတ်များတာပေါ့လို့ယောဂီအစ်စ်တွေကထင်ချင်ရင်ထင်ကြပါလိမ့်မယ်အလုပ်တွေကသိပ်များတာဘယ်လိုလုပ်ပြီးဒီလောက်အချင်းပေးနိုင်မှာလဲလို့ထင်ချင်လဲထင်ကြပါလိမ့်မယ်ဒါပေမဲ့ဆယ်ရက်တရားပတ်မှာအဋိဋ္ဌာနဲ့ထိုင်သလိုပေါ့အစမှာတော့သိပ်ခက်ခဲတာပါပဲနောက်တစ်ရက်နှစ်ရက်သုံးရက်ကြားလာတော့တဏှာကြီးကိုမလှုပ်ဖဲထိုင်နိုင်လာပါတယ်ဒီလိုပါပဲဘာပဲဖြစ်ဖြစ်မပြက်မကွက်မနဲ့တခါညနေတခါထိုင်ပါမယ်လို့အဋိဌာန်ပြုပြီးထိုင်ရင်တော့အောင်မြင်ပါလိမ့်မယ်တရားထိုင်တဲ့ပုဂ္ဂိုလ်တွေဟာပထမရက်ဒီလတွေအတွင်းမှာရက်လိုက်ကြတာဖြစ်ပါတယ်မပြက်မကွက်ပထမတစ်နှစ်ဆက်ပြီးထိုင်နိုင်ကြတဲ့ပုဂ္ဂိုလ်တွေကြတော့တစ်သက်တာလုံးဆက်လက်ထိုင်နိုင်ကြတော့တာပါပဲပထမတနှစ်ကိုအဋိဌာန်ပြင်းပြင်းပြုလုပ်ပြီးထိုင်ဖို့အင်မတန်အရေးကြီးပါတယ်။နောက်တစ်ခုကလည်းအရင်ကယောဂီတို့ဟာတညမှာ9နာရီအိပ်တယ်ဆိုရင်အခု6နာရီပဲအိပ်ပါတော့မယ်။တည6နာရီပဲအိပ်နေကြဆိုရင်အခု9နာရီပဲလိုပါတယ်။အိပ်ချိန်ကနေပြီးတနာရီလွယ်လွယ်ကလေးနဲ့ရနိုင်ပါတယ်။အိယာကနိုးလာတော့လေလန်းလန်းဆန်းဆန်းရှိပါတယ်နေ့စဉ်မှန်မှန်တရားထိုင်လာရင်အလုတ်ဖွင့်မှလည်းလုံနိုင်ကြနိုင်တဲ့စွမ်းအားလည်းတိုးလာပါတယ်ဘယ်လိုတာဝန်မျိုးတွေပဲထမ်းဆောင်နေနေပိုပြီးအလုတ်လုံနိုင်လာပါတယ်အရင်ကအလုတ်တစ်ခုကို7နာရီကြာရင်အခုအလုတ်တစ်ခုကို9နာရီ6နာရီနဲ့လည်းပြီးသွားနိုင်ပါတယ်မောရာပန္နာပင်မနွမ်းနေတာဒီလေမရှိပါဘူးအမြဲပဲလန်းလန်းဆန်းဆန်းလေးရှိနေပါတယ်ဆရာကြီးဥပခင်ကိုပဲကြည်ပါမိဘဆွေမျိုးတွေကမချမ်းသာတော့ပညာကိုဆက်မသိနိုင်တော့ပဲငွေစရင်မင်းကြီးယုံမှာအောက်တန်းစရီးကစပြီးအလုံးလုခဲ့ရပါတယ်အဲ့ဒီအချိန်တုန်းကသူ့ဆရာဖြစ်သူဆရာသက်ကြီးနဲ့တွေ့ပြီးဝိပဿနာတရားဘက်ကိုဝင်ခဲ့ပြီးဝိပဿနာကိုကျင့်ခဲ့ပါတယ်မြမပြည်လွတ်လပ်ရေးရတော့မြမပြည်ရဲ့ပထမဦးဆုံးငွေစရင်းမင်းကြီးဖြစ်ခဲ့ပါတယ် အဲ့ဒီအချိန်မတိုင်ခင်တုန်းကဆိုရင်ဒီရုံးမှာလက်ပေးလက်ယူတာဒီအကျင့်စရိတ်တာပြက်ပြားတာဒီအများကြီးပဲရှိခဲ့ပါတယ်ဆရာကြီးဥပခင်ကရုံးမှာအမိန့်ပြန်နန်းတစ်ခုထုတ်လိုက်ပါတယ်လူတို့ထံကရှောက်လွှာတစ်ခုရရင်နှစ်ရက်အတွင်းဆုံးဖြတ်ချက်ချပေးရပါမယ်ဒီရှောက်လွှာနဲ့ပတ်သက်လို့အရှုပ်အထွေးကိစ္စတွေရှိရင်သူ့စီကိုယူခဲ့ပါသူကဆုံးဖြတ်ချက်ချပေးပါလိမ့်မယ်ဒီရှောက်လွှာကိုဆုံးဖြတ်ချက်ချမပေးသည်ဖြစ်စေမဟုတ်ရင်သူ့စီကိုဒီရှောက်လွှာအမှုလွဲယူမလာရင်ဖြစ်စေတစ္ဆန်ရအမှုတန်းကိုအလုတ်ကဖြုတ်ပစ်မယ်ဆိုတာပါပဲဒါဒီမကသေးပါဘူးငွေစရင်မင်းကြီးရုံးပေါ်မှာလေယုံကံတခန်းထဲမှာဆရက်တရားပတ်ဒီစပြီးပေးပါတယ်လက်ထောက်မင်းကြီးကအစမင်းစီလူလင်အထိတက်ရောက်ပြီးတရားကျင့်ကြပါတယ်ဒီလိုလှုပ်လိုက်တဲ့အခါကျတော့တယုံလုံးမှာပြောင်းလဲမှုကြီးဖြစ်လာပါတယ်ဝင်းကြီးကျုပ်ကလည်းအင်မတန်သဘောကျပြီးဝန်းစားပါတယ်အချာအစိုးရဌာနတွေမှာလည်းလက်ပေးလက်ယူတွေအကျဉ်းစာရေးတပြက်ပြားတာတွေကင်းရှင်းစေခြင်းတော့ဥပခင်ကိုသူ့ပင်ရင်ငွေစရင်ဌာနအပြင်အချာဌာနကိုလည်းကြီးကြပ်ခိုင်းပါတယ်တခါကဆိုရင်ဥပခင်ဟာဌာနကြီး၄ဌာနကိုကြီးကြပ်ဦးစီးလာခဲ့ပါတယ်အလုတ်လုံနိုင်အားဟာအင်မတန်တိုးတက်လာပါတယ်သူဟာဘယ်ရုံးမှာပဲထိုင်တိုင်းသူ့စီကိုရောက်လာသမျှအမှုတွဲတွေအလုံးကိုဆုံးဖြတ်ပြီးသူ့ပြန်တဲ့အချိန်မှာဇပွဲပေါ်မှာမပီးပြတ်သေးတဲ့အမှုတွဲဆိုလို့တခုမှမကြံရှိခဲ့ပါဘူးအသက်55နှစ်အရွယ်မှာအငိမ့်စားယူဖို့လို့တော့အစိုးရကခွင့်မပြုပါဘူးဒီလိုနဲ့တစ်နှစ်ပြီးတစ်နှစ်ဆက်ပြီးအလုံးလုတ်ခဲ့တာအမှုထမ်းခဲ့တာနောက်တစ်နှစ်နောက်တစ်နှစ်နဲ့သုံးနှစ်ပြည့်သွားတော့အစိုးရဥပဒေအရနောက်ထပ်ဆက်ပြီးအမှုထမ်းခွင့်မရှိတော့ပါဘူးဒါပေမဲ့ဥပခင်အတွက်အစိုးရဥပဒေကိုလွှတ်တော်မှာပြင်းယူရပါတယ်ဒီဥပဒေဟာအားလုံးအတွက်ဖြစ်ပေမဲ့လို့ဥပခင်အတွက်တော့မဟုတ်ပါဘူးဆိုပြီးလေးနှစ်၅နှစ်နောက်၁၀နှစ်၁၂နှစ်ဆက်ပြီးအသက်၆၈နှစ်အထိအမှုထမ်းရပါတယ်ဒါဟာလစာငွေကိုမဲ့လို့မဟုတ်ပါဘူးလူဝတ်ကြောင်တူအနေနဲ့တော့လစာကိုလိုတာပေါ့ဒါပေမဲ့အလုပ်လုပ်ရတာတိုင်းပြည်အတွက်အမှုထမ်းရတာအရသာရှိလွန်းလို့စိတ်ကျဉ်းနှံ့မှုရလွန်းလို့ဖြစ်ပါတယ်လစာအနေနဲ့ဆိုရင်တော့အစိုးရဥပဒေအရဆိုရင်ပင်ရင်းဌာနကလစာအပြည့်နဲ့တခြားဌာနတစ်ခုကလစာငွေ၃ပုံ၃ပုံရပါတယ်ဥပခင်ကဌာန၄ခုကိုဥစီပြီးလုတ်ကင်နေတယ်ဆိုတော့သူ့ပင်ရင်းဌာနကလစာငွေအပြည့်ရဲ့တခြားဌာန၃ခုကလစာ၃ပုံ၃ပုံစီရဲ့ဆိုတော့လစာငွေစုစုပေါင်းနှစတိုးရတာပေါ့ဒီတော့သူကအစိုးရထံမှစတင်ပါတယ်သူ့ရဲ့ပင်ရင်းလစာတစ်ခုတည်းကိုပဲယူပါမယ်သူဟာအရင်တုန်းကအတိုင်းပဲအလုတ်လုပ်တာပါပဲအချိန်ပိုလုပ်တာမဟုတ်ပါဘူးအလုတ်ကိုပိုပြီးလုပ်နိုင်တာကိုလစာငွေပိုပြီးမလိုချင်ပါဘူးလို့ပြောပါတယ်လူအများကောင်းကျိုးအတွက်ဆောင်ရွက်ချင်ပြီးအလုတ်လုပ်တော့လုံအားကပိုးပူတိုးလာတာဖြစ်ပါတယ်။ဆရာကြီးဥပခင်တူးတဲ့တာမဟုတ်ပါဘူး။တခြားယောဂီကြီးလည်းနေ့စဉ်တရားထိုင်ကြပြီးဆိုရင်အလုတ်လုံနိုင်အားဟာတိုးတိုးလာကြပါတယ်။နောက်တစ်ချက်ကလည်းတရားရပြီးတဲ့နောက်ပိုင်းမှာယောဂီဟာလောကဒဏ်တရား၈ပါးနဲ့တွေ့ကြုံရပြီမယ်စိတ်ကိုတရားကထိမ့်ပြီးမြတ်တာစီတော့ပြဿနာဒီအခက်ခဲတွေကိုပြုံးပြုံးလေးနဲ့ရင်ဆိုင်လာနိုင်ပါတယ်စိတ်ဆုံးဖြတ်ချက်ချเสียကိစ္စဒီမှာဆိုလေစိတ်ဟာအချီအချာဖြစ်မနေပဲအမှန်ကိုမြန်မြန်ကြီးဆုံးဖြတ်နိုင်ပြီးအလုတ်လုံနိုင်အားလဲတိုးလာပါတယ် ဒါကြောင့်တရားထိုင်ဖို့တစ်နေ့နှစ်နာရီပေးရတာဟာအချိန်ဖြုန်းနေတယ်လို့မထင်ပါနဲ့အချိန်ကိုအကောင်းဆုံးအသုံးပြုနေကြဖြစ်ပါတယ်ပထမတစ်နှစ်ကိုအဋ္ဌာနဲ့ကျင့်လာရင်နောက်ပိုင်းမှာအထူးအားဆိုင်နေစရာမလိုတော့ပါဘူးမနေ့တနာရီညနေတနာရီကိုနဲ့တင့်တော်တယ်လို့ကျင့်ပါတတ်နိုင်ရင်တရားကျင့်ခြင်းကိုအချိန်မှန်ထားပါနေရာကိုတော့နေရာသက်သက်ထားနိုင်ရင်တော့ပို့လို့ကောင်းပါတယ်တချို့နေ့တွေမှာဒီအချိန်ဒီနေရာမှာမထိုင်နိုင်ဘူးဆိုရင်လေအထိုင်တော့မပြတ်ပါစေနဲ့ဘယ်အချိန်မှမဆိုဘယ်နေရာမှမဆိုရတဲ့အချိန်ရတဲ့နေရာမှာပဲတနေ့ကိုနှစ်ချိန်တော့ထိုင်ပြည့်အောင်ထိုင်ပါညအိယာဝင်တဲ့အခါမှာလေအိယာထဲမှာမျက်စိပိတ်ပြီးဝေဒနာတွေကိုအနိစ္စနဲ့ရှုပြီးအိပ်ပါမနဲ့အိယာကနိုးတော့လေအနိစ္စအနိစ္စအနိစ္စလို့တတိရှိပြီးနေပါတတိရှိပြီးထပါမအိခင်5မိနစ်အိယာထ5မိနစ်ရှုနိုင်ရင်အမတန်အကျိုးရှိပါတယ်မြို့ထဲမှာရွာထဲမှာအရက်ထဲမှာဝိပဿနာယောဂီတဦးတည်းပိုပြီးရှိတယ်ဆိုရင်ဘယ်နေ့ဘယ်အချိန်လို့သတ်မှတ်ပြီးတပတ်မှအနည်းဆုံးတစ်ခါတော့စုပေါင်းပြီးတရားထိုင်ကြပါယောဂီမှာပြဿနာတစ်ခုတစ်ခုရှိနေလို့ဝိပဿနာဝေးစွာအာနာပါနကိုတော့မရှုနိုင်ဘူးဆိုရင်တခြားယောဂီတွေဓမ္မညီအကိုမောင်နှမတွေစုပြီးတရားထိုင်တဲ့အခါယောဂီရဲ့တရားကတက်လာပြီးထိုင်လို့ရလာပါတယ်ဒီတော့ဘဝမှာတွေ့ရကြုံရတဲ့ပြဿနာတွေကိုရင်ဆိုင်လာနိုင်တာပေါ့ဒါအပြင်လဲတစ်နှစ်မှာတစ်ခါလောက်တော့ဆယ်ရက်တရားပဝင်ဖို့လိုပါတယ်ဓမ္မရည်ရင်ထဲမှာဆယ်ရက်လောက်မြုပ်လိုက်ရင်လန်းဆန်းလာပြီးခွန်အားသက်တွေတိုးတက်လာပြီးဘဝရဲ့အတက်အကျတွေလောကဓာတ်တရားတွေကိုနောက်တစ်နှစ်အတွက်ရင်ဆိုင်နိုင်လာပါလိမ့်မယ်တရားစခန်းလာပြီးဆယ်ရက်ထိုင်ရင်တော့ကောင်းတာပေါ့မလာနိုင်ရင်လည်းကိစ္စမရှိပါဘူးအခုယောဂီတို့ဟာတရားပတ်နဲ့ပတ်သက်တဲ့လုပ်ငန်းအစီအစဉ်အချိန်စရာစီကံတွေအကုန်သိကြပြီပဲဒီအတိုင်းပဲအိမ်မှာကိုဟာကိုတရားပတ်ဝင်တာပေါ့ဆရာကိုအကြောင်းကြားနိုင်ရင်လေဆရာကအောင်မြင်စေကြောင်းမေတ္တာပို့နိုင်တာပေါ့ဆရာကိုအကြောင်းမကြားရင်လည်းဘာမှကိစ္စမရှိပါဘူးကိုကိုကိုယုံကြည်ချက်နဲ့လုပ်ငန်းကိုစရင်ဓမ္မဓာတုတွေကယောဂီကိုကူညီစောင့်ရှောက်ကြပါလိမ့်မယ်တရားဝင်တာတရားရှုတာကတော့အချိန်အကန့်အစမရှိပါဘူးအချိန်ရရင်ရသလိုအသုံးပြုကြတာပေါ့ယောဂီတို့အလုတ်ဖွင့်တဲမှာဆိုရင်တော့စိတ်ကိုယာဂိုင်နှုံးအပြည့်အလုတ်ထဲမှာပဲထားပါအပြင်တဝက်အတွင်းတဝက်မလုတ်ပါနဲ့အလုတ်ကိုယာဂိုင်နှုံးအပြည့်စိတ်ဆိုင်ပြီးလုတ်တော့ယောဂီရဲ့အလုတ်မှလည်းအောင်မြင်နိုင်ပါတယ်အလုတ်အလှချင်းအနားယူချင်းတွေမှာဆိုရင်တော့5မိနစ်10မိနစ်ပဲဖြစ်ဖြစ်မျက်စိကတော့ဖွင့်ရက်နဲ့စိတ်ကိုအတွင်းမှာထားပြီးဝေဒနာတွေကိုရှုပြီးအနိစ္စအနိစ္စလို့သိနေပါတနေ့ရမှာယုံတယုံယုံမှာဗုဒ္ဓယုံမှာကာဂိတ်မှာအစရှိလို့ပဲဖြစ်ဖြစ်ကိစ္စတစ်ခုနဲ့ပဲဖြစ်ဖြစ်တနေ့ရမှာစောင့်နေရတယ်ဆိုရင်စိတ်ထဲမှာမကြည်မနှက်ဖြစ်ပြီးစိတ်ဆိုးပြီးအကုသိုလ်တွေပွားမနေပဲကိုယ်အတွက်အခုလဲမကောင်းနောင်လဲမကောင်းမဖြစ်ကြပါစေနဲ့စောင့်ရမယ်ဆိုရင်လဲစောင့်ရတာပေါ့မျက်စိဖွင့်ပြီးတော့စိတ်ထဲကအနိစ္စနဲ့ဝေဒနာတွေကိုရှုနေရင်အခုလဲအကျိုးရှိပါတယ်နောင်လဲအကျိုးရှိပါတယ်အချိန်ကိုလဲအကောင်းဆုံးအသုံးချတဲ့ဤဖြစ်ပါတယ်ကို့အိမ်မှာပဲဖြစ်ဖြစ်တရားစခန်းမှာပဲဖြစ်ဖြစ်ဆိုရင်တော့အမြဲပဲမျက်စိမှိတ်ပြီးတော့မှတရားရှုပါ လူတွေရှေ့မှာဆိုရင်တော့မျက်စိဖွင့်ပြီးရှုပါမဟုတ်ရင်ကိုကိုကိုယောဂီပါလို့လူသိအောင်လုပ်နေသလိုဖြစ်ပြီးငါအစွဲကိုအားပေးရရောက်နေပါလိမ့်မယ်မျက်စိဖွင့်ပြီးကိုစိတ်ထဲမှာတရားရှုနေကြဆိုတာကိုပတ်ဝန်းကျင်ကလူတွေတောင်းမသိစေရပါဘူးလူဘဝဟာအင်မတန်အဖိုးထိုက်တန်ပါတယ်အင်မတန်မှလည်းရခဲ့ပါတယ်ဒီလောက်အဖိုးထိုက်တန်တဲ့ရခဲ့လာတဲ့လူဘဝကိုယောဂီတို့အခုရကြပါပြီဒီလောက်အဖိုးထိုက်တန်တဲ့ကမ္မထာနီးကိုလေယောဂီတို့ရကြပါပြီရတဲ့အခွင့်အရေးနှစ်ခုစလုံးကိုအကောင်းဆုံးအသုံးပြုကြပါပြီးတော့တရားကျင့်တာယောဂီအတွက်အကျိုးကျေးဇူးခံစားရလားဘဝမှာထူးခြားမှုတိုးတက်မှုတစ်ခုခုရှိပါရဲ့လားဆိုတာကိုလည်းတတိထားပြီးကြည့်ကြပါအချိန်ရသလောက်တရားကျင့်ပါရက်ပိုင်းနဲ့တရားထိုင်နေဆိုရင်ထိုင်တဲ့အချိန်ရဲ့၃ပုံပုံတစ်ပုံကိုအာနာပါနရှုပါကျန်တဲ့၂ပုံကိုဝိပဿနာရှုပါနေ့စဉ်မနေ့တနာရီညနေတနာရီထိုင်တာကတော့အချိန်ကနည်းလွန်းတော့ဝိပဿနာကိုပဲအချိန်ပြည့်ရှုပါအာနာပါနကိုတော့လိုရင်လိုသလိုလိုသလောက်အချိန်ယူပြည့်ရှုပါတချို့နေ့တွေမှာစိတ်ကသိပ်လှုပ်ရှားနေတယ်စိတ်တွေသိပ်များနေတယ်စိတ်မငြိမ်ဘူးအာယုံထိန်းလို့မရဘူးဆိုရင်တော့စိတ်တော်တော်လေးငြိမ်သွားတဲ့အထိအာနာပါနပဲရှုပါပြီးမှဝိပဿနာကိုစပါတရားစားထိုင်တဲ့အချိန်မှာစိတ်ကငြိမ်သက်နေလို့ဝိပဿနာနဲ့စရင်တောင်ထိုင်းနေတုန်းမှာစိတ်ကလှုပ်ရှားလာရင်အာနာပါနကိုပြန်ရှုပါအာနာပါနကိုနှစ်မျိုးအသုံးပြုနိုင်ပါလေပထမတစ်မျိုးကစိတ်ကစားနေရင်အာယုန်လေးလွင့်ပါနေရင်လွင့်ပါနေတဲ့စိတ်ကိုစူးစိုက်လာအောင်ပြန်ထိန်းပေးနိုင်ဖို့ရာဖြစ်ပြီဒုတိယနည်းကတော့စိတ်မငြိမ်မသက်ဖြစ်ပြီးစိတ်လှုပ်ရှားမှုတွေများနေရင်ငြိမ်သက်လာအောင်ဖြစ်ပါတယ်အလုံးအစင်းပြင်းနေရင်သမာဓိကလည်းအားကောင်းနေကြဆိုရင်တော့ဝိပဿနာကိုအရေးပေးပြီးအချိန်ပေးပြီးရှုကြပါကြင့်ကြပါဒီဝိပဿနာရှုတာမှာဝေဒနာတွေကိုလည်းကစားသလိုလုံမနေကြပါနဲ့တိမ်မွေးတဲ့ဒုက္ခဝေဒနာကိုခံစားရတဲ့အခါများမှာကျေနပ်နှစ်သိမ့်နေပြီးကြမ်းတမ်းတဲ့ဒုက္ခဝေဒနာတွေနှံ့နေတဲ့နေရာတွေကိုခံစားရတဲ့အခါများကြတော့စိတ်ပြက်နေမယ်ဆိုရင်ဒီဟာဝိပဿနာကျင့်နေတာမဟုတ်ပါဘူးဘယ်ဝေဒနာမျိုးပဲခံစားရခံစားရတိမ်မွေးဝေဒနာပဲဖြစ်ဖြစ်ကြမ်းတမ်းဝေဒနာပဲဖြစ်ဖြစ်ဒုက္ခဝေဒနာသုခဝေဒနာဘာဝေဒနာမှမခံစားရတာပဲဖြစ်ဖြစ်အနိစ္စအနိစ္စအနိစ္စဖြစ်ပျက်နေကြတယ်ဟာမမြဲပါလားလို့နားလည်ပြီးဥပ္ပခာနဲ့ရှုနိုင်ရင်တော့ယောဂီဟာဝိပဿနာကိုကျင့်နေတာဖြစ်ပြီးတရားမှလည်းတိုးတက်မှုရှိနေမှဖြစ်ပါတယ်ယောဂီရဲ့ဘဝမှာကောင်းတဲ့ပြောင်းလဲမှုတွေရှိလာပြီဆိုရင်အရင်စလိုမရှိကြပါနဲ့လောဘမကြီးပါနဲ့လိုချင်တဲ့ဇောမကြီးပါနဲ့တဖြည်းဖြည်းတော့တိုးတက်မှုတွေရှိလာမှသိကြပါတယ်ယောဂီတို့ရထားတဲ့အဖိုးတန်ယတနာကိုတန်ဖိုးမရှိတဲ့ကြောက်ခဲလို့ထွင်မပြစ်လိုက်ကြပါနဲ့တရားဓမ္မဟာအင်မတန်တန်ဖိုးကြီးလာပါတယ်ဒါကြောင့်အင်မတန်ကောင်းကောင်းမွန်မွန်အမြတ်တနိုးသိမ့်ထားယုံသာမကနောက်ထတိုးတဲ့တိုးအောင်ပွားတဲ့ပွားအောင်လေလှုပ်ပေးကြဖို့လိုပါတယ်ပြီးခဲ့တဲ့ဆယ်ရက်မှာပုံမြင်တွေနားထောင်ခဲ့ရတာတော်တော်များနေပါပြီတရားပမသိခင်ပုံတပုံနောက်ထပြောပါဦးမယ်အင်မတန်ချမ်းသာကြွယ်ဝတဲ့မုတ်ဆိုးဘူကြီးတူဟာသားလေးယောက်ချွေးမလေးယောက်နဲ့အတူတူနေပါတယ်။ဘယ်ချွေးမကို လောအာရမလဲမသိတော့ချွေးမ၄ယောက်စလုံးကိုခေါ်ပြီးမင်းတို့၄ယောက်စလုံးကိုငါစမ်းသပ်ကြည့်မယ်အမှတ်အများဆုံးရတဲ့လူကိုပစ္စည်းဥစ္စာယတနာတွေခတ်ထားတဲ့တော်တွဲကြီးကိုပေးအပ်မယ်လို့ဆိုပြီးတယောက်ကိုပြောင်းဖို့စီငါးစီစီပေးပြီးငါခရီးထွက်အောင်မယ်လင်းနှစ်ကြာမှပြန်လာခဲ့မယ်ဒီပြောင်းမှုစီငါးစီကိုကောင်းကောင်းထိမ့်သိမ့်ထားတဲ့လူကိုတော်တွဲအပ်မယ်ပြောင်းမှုစီငါးစီကိုမှမထိမ့်နိုင်ရင်ဒီလောက်များလာတဲ့ပစ္စည်းဥစ္စာတွေကိုဘယ်လိုလုပ်ထိမ့်သိမ့်နိုင်ပါမလဲဒါဟာငါမင်းတို့ကိုစမ်းသပ်ကြည့်ကြပဲလို့ပြောပြီးခရီးထွက်သွားပါလေအကြီးဆုံးချွေးမကအဖိုးကြီးယူများနေသလားမသိပါဘူးပြောင်းမှုစီငါးစီကိုလေးနှစ်တောင်ထိမ့်သိမ့်မနေနိုင်ပါဘူးလွှင့်ပြလိုက်ပြီးသူ့ပြန်လာတော့တခြားငါးစီကိုပြန်ပြီးပေးလိုက်ရင်ပြီးတာပဲဆိုပြီးအဖိုးကြီးပေးခဲ့တဲ့ပြောင်းမှုစီငါးစီကိုလွှင့်ပြလိုက်ပါတယ်ဒုတိယချွေးမကတော့ဒီအဖိုးကြီးပြောင်းမှုစီတွေကိုသိမ့်ထားရမှာကရှုပ်လှပါတယ်ဒါပေမဲ့လွှင့်ပြဖို့တော့မတော်ဘူးထင်တယ်သူတို့မှာဘယ်လိုတကူအာနိသင်တွေရှိလဲမသိဘူးဒီလိုတကူအာနိသင်တွေလည်းရှိကျင်လည်းရှိပါပဲလို့ဆိုပြီးပြောင်းမှုစီငါးစီကိုသူစားပစ်လိုက်ပါတယ်တတိယချွေးမကတော့တော်တွဲကြီးကိုအင်မတန်လိုချင်ပါတယ်ဒီတော့ပြောင်းမှုစီငါးစီကိုလေးနှစ်လုံးလုံးကောင်းကောင်းထိမ့်သိမ့်ထားပါတယ်စေတုတ္တချွေးမကတော့အိမ်နောက်ဖေးမှာပြောင်းမှုစီငါးစီကိုစိုက်လိုက်ပါတယ်အချိန်တန်တော့ပြောင်းမှုပင်ငါးပင်ပေါက်လာပါတယ်တပင်တပင်မှာပြောင်းမှုစီတွေအများကြီးထွက်လာပါတယ်နောက်တစ်နှစ်ကြာတော့ထွက်လာသမျှပြောင်းမှုစီတွေကိုနောက်ထပ်စိုက်ပြန်ပါတယ်ပြောင်းမှုပင်တွေပေါက်လာပြီးနောက်ရာသီကြာတော့ထွက်လာသမျှပြောင်းမှုစီတွေကိုပြန်ဆိုင်နေလေးနှစ်ပြည့်တော့ပြောင်းမှုစီတွေကိုတောင်နဲ့အပြည့်ဖြစ်ပြီးနေပါတယ်အဖိုးကြီးပြန်လာတော့ချွေးမတွေကိုခေါ်ဆစ်လိုက်တော့ဇဒုထချွေးမလုတ်ကင်ထားတာပွားများထားတာကိုတွေ့ရတော့သူ့ကိုတော်တွဲအပ်ပါတယ်ဂူရူးကြီးဦးဘုံကကလည်းယောဂီတို့ကိုဓမ္မမျိုးစီငါးစီပြီးခဲ့ပါတယ်။ကောင်းကောင်းထိမ့်သိမ့်စောင့်ရှောက်ထားယုံသာမကနောက်ထပ်များတဲ့များလာအောင်ပွားပွားလေပြီးကြပါ။တော်တွဲကိုလည်းသူယူမသွားပါဘူး။ယောဂီနဲ့ပဲအပ်သွားပါတယ်။ဓမ္မကိုတိုးပွားအောင်လုပ်ကြပါ။နတ်ပြည်မြမပြည်စကားတွေကိုပွင့်စီပြီးတော့နတ်စည်းစိမ်မြမစည်းစိမ်တွေကိုခံစားကြပါနိဗ္ဗာန်တကားကိုပွင့်စီပြီးနိဗ္ဗာန်ချမ်းသာကိုလည်းခံစားကြပါနောက်တစ်ခုကတော့မနစ်နဲ့ညတရားထိုင်ပြီးတဲ့အခါမေတ္တာပို့အမျှဝေတဲ့အခါမှာဂူရူးကြီးကသူ့ကိုလည်းမမေ့ကြပါနဲ့လို့ပြောပါတယ်။မိနေရင်တောင်မှလူနာမြမသတ္တဝါတွေအားလုံးချမ်းသာကြပါစေလို့ဆိုရင်သူလည်းအများတွေကလူတယောက်ပါပဲလို့ပြောပါတယ်။တရားကိုတိုးပွားအောင်လုပ်ကြပါ။တိုးပွားအောင်လုပ်ကြပါ။တရားစစ်တရားမှန်တွေဟာဘဝဘဝကအင်မတန်ကုလိုကောင်းမှုတွေလှုပ်လာမှသာအင်မတန်ကံကောင်းပါမှသာရနိုင်တာမျိုးဖြစ်ပါတယ်အခုလိုတရားစခန်းမှာလာပြီးတော့တရားစစ်တရားမှန်အပြစ်လုံးဝကင်းတဲ့တရားဒီဘဝမှာတင်အကျိုးပေးနိုင်တဲ့တရားကိုရတယ်ဆိုတာဟာအင်မတန်ပါရမီထူးလို့ကုလို့ထူးလို့ဖြစ်ပါတယ်ဒီတရားကိုကျင့်သုံးခြင်းအပြင်ဆင်းရဲဒုက္ခတွေကလွတ်မြောက်ကြပါလိမ့်မယ်မိမိအကျိုးအတွက်သာမကလူအများအကျိုးလည်းဖြစ်နိုင်ပါတယ် ဒီကဘာလောကကြီးဟာဆင်းရဲအတိနဲ့ဖြစ်ပြီးလူတွေကဒုက္ခတွေအမျိုးမျိုးခံစားနေကြရပါတယ်လူတွေကိုဆင်းရဲကလွမြောက်ကြရအောင်တအားသရွေ့ကူညီကြပါမဆာကြပါတရားပွားကြပါတရားပွားကြပါဒီတရားပတ်မဆုံးခင်အဆုံးမတတ်ခင်ခဏလောက်မေတ္တာဘာဝနာပွားကြရအောင်အမြအတန်းပေးဝေကြရအောင်ဒီစေရတရားဘာမှာယောဂီကြီးပြုကြခဲ့တဲ့ကုသိုလ်ကောင်းမှုတွေကိုမေတ္တာပို့အမြဝေကြရအောင်